ဟောင်ကောင်မှာတော့ထောင်နဲ့ချီတဲ့ကျောင်းသားတွေဟာတရုတ်စိုးရအနေနဲ့ဒီမိုကရေစီအပြည့်အဝရှိတဲ့ရွေးကောက်ပွဲမလုပ်ပေးနိုင်တဲ့ပေါ်တပတ်ကျော်ဆန္ဒပြပွဲဒီနေ့စတင်လိုက်ပါပြီ။ဟောင်ကောင်တက္ကသိုလ်ကျောင်းသားဟောင်ယွမ်ကတရုတ်ပြည်သူ့လွှတ်တော်အနေနဲ့ဩဂုတ်လ31ရက်နေ့မှာချလိုက်တဲ့ဆုံးဖြတ်ချက်ကြောင့်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီရဲ့အိမ်မက်တွေလွင့်ပြယ်ပျက်စီးသွားခဲ့ရတယ်လို့ဝေဖန်လိုက်ပါတယ်။အရင်ဗြိတိသျှအစိုးရအောက်မှာရှိခဲ့တဲ့ဟောင်ကောင်တဝန်းကတက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့သူတို့အတန်းတွေကိုမတက်ကြတော့ပဲဟောင်ကောင်တက္ကသိုလ်ပြည်ပုံတဲကိုဒီနေ့လည်းမှစုပြင်ဝင်ရောက်လာခဲ့ကအခုလိုဆန္ဒပြပွဲတွေကိုစတင်လိုက်တာပါတရုတ်အစိုးရလိုချအလုပ်ပေးလေးရှိတဲ့လွှတ်တော်အမြဲတမ်းကော်မတီတစ်ခုကဟောင်ကောင်ရွေးချယ်ခံကိုယ်စားလှယ်တွေကိုလွတ်လွတ်လပ်လပ်အဆိုပြုခွင့်ရုပ်သိမ်းလိုက်ပြီးဒီကော်မတီကစီစစ်ရွေးချယ်ပေးဖို့တောင်းဆိုလာတဲ့အပေါ်မကျေနပ်လို့ကျောင်းသားတွေကအခုလိုဆန္ဒပြခဲ့ကြတာပါတကယ်တော့ဟောင်ကောင်အနေနဲ့အရင်ဗြိတိသျှလက်အောက်ကနေ1999မှာတရုတ်လက်အောက်ခံအဖြစ်ပြန်လွှဲခံခဲ့ရတဲ့ကတော့ဒီဒေသမှာကိုပိုင်အုပ်ချုပ်ခွင့်မြင့်မြင့်မားမားပေးပြီး2019မှာသူတို့ခေါင်းဆောင်ကိုဒီမိုကရေစီကြကြရွေးချယ်ခွင့်ပေးမယ်လို့ကတိရထားခဲ့ပါတယ်ခင်ဗျာ။